Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ5ရက်ပေါ်တဖူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို line to meter 32 58တို့ပြင် line let meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ကြောင့်တော့အစီအစဉ်တွေကိုကျမအလေးမာကအစီအစဉ်အမှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်တဲ့သတင်းလေးကိုအလိမ္မာနဲ့တင်ပြပြပေးသွားမှာပါဒီညအတွက်ထူးခြားတဲ့သတင်းလေးကတော့ဒွန်းညက်ဒေသမှာရုရှားစစ်တပ်ရဲ့ဖွဲ့စည်းပုံပြက်အောင်တိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်နေတိုးမဟာမိတ်အဖွဲ့ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကိုလီသူဝေးနီးယားနိုင်ငံမှာကျင်းပဖို့ရှိနေပါတယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အယူခံရှောင်လဲချက်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းလေးကိုပြပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုကြောင်ပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပတ်မှာစစ်ကောင်စီနဲ့ KIA ကြားစီးရဲတင်းမာမှုတွေအချိန်မြင်နေပါတယ
်ပုံမှန်ဖက်ကနေစစ်ကောင်ဝင်လာခုလာတော့တိုက်ပွဲဖြစ်တာအဲတော်တော်ကြာအောင်ဖြစ်တယ်နော်ဆယ်နာရီခုန်ကျင်ကနေ5နာရီလောက်အထိတော်တော်လေးကိုပြစ်ကြတယ်နားဆိုင်ရအခုတော့
ဒေတာကတူပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့တူရိုဟင်ဂျာအရေးစုံစမ်းစစ်ဆေးဖို့ ICC ရှေ့နေကြုံဘင်္ဂလားဒေ့ရောက်ရှိနေတဲ့တရင်အပါအဝင်ထိုင်းတောင်ပိုင်းခရိုင်နှစ်ခုမှာတရားမဝင်မြန်မာ20ကျော်တနေတဲ့ဖမ်းဆီးခံရတာဒီလိုနောက်ဆုံးရတရင်ပြဖို့ချက်တွေနဲ့တရင်ဆောင်ပါရင်နောက်ဗဒမှုညာတိုင်းတင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကန်ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင
်ယူကရိန်းနိုင်ငံရှိပဲဂျွန်ညက်ဒေတာမှာရုရှားစစ်တပ်ရဲ့ဖွဲ့စည်းပုံပြတ်သွားအောင်တိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ရုရှားသိမ်းပိုက်ထားတဲ့ဒေတာမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအရဲသားတဦးသေဆုံးပြီး36ဦးဒဏ်ရာရခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ဒါအပြင်ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းမှာရုရှားဘက်ကထိန်းချုပ်ထားတဲ့ဇာပိုရီရှားနျူကလ িয়ার ဒါအဘေးဆက်ရုံကိုတိုက်ခိုက်ဖို့စီစဉ်နေတယ်လို့လည်းယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆွဆွဲနေကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားဘက်ကကျူးကျော်စစ်စတင်လာကလေးကဒီနျူကလ িয়ার ဓာတ်ပေါင်းပိုရှိတဲ့နေရာဟာပြည်ပခအများစုရဲ့ဗဟိုချက်ဖြစ်လာမှာကိုစိုးရိမ်နေခဲ့ကြတာပါ။ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအေဂျင်စီကလည်းပြစ်ခတ်မှုဖြစ်ပွားလာခဲ့ရင်ကတ်ဆိုးကြီးဖြစ်လာနိုင်တယ်လို့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးကိုထပ်တလဲလဲသတိပေးထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ဖုန်းခေါ်ဆိုမှုမှာလည်းဒီကိစ္စကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဇာပိုရီရှားနျူကလ িয়ার ဓာတ်အားပေးဆက်ရုံဟာဓာတ်အားပြတ်တောက်မှုကိုအကြိမ်ကြိမ်ကြုံတွေ့ခဲ့ရပြီးဇွန်လအစောပိုင်းကလည်းခါခေါခါရေကာတာပျက်စီးမှုကြောင့်ဆက်ရုံကိုအအေးပေးတဲ့လှုပ်ဆောင်မှုအတွက်လုံလောက်တဲ့ရေပမာဏရဖို့လည်းအခက်အခဲတွေကြုံတွေ့ခဲ့ရပါတယ်ရှင်။
ပါလက်စတိုင်းဒေသအနောက်ဘက်ကမ်းခြေကိုတပ်ရင်းကအလုံးရင်းနဲ့ဝင်ရောက်စီးနင်းတဲ့ပြီးဆုံးသွားပြီလို့အစ္စရေးစစ်တပ်ကဒီကနေ့ပြောကြားလိုက်ပါတယ်။ပါလက်စတိုင်း12ဦးနဲ့အစ္စရေးစစ်သားတအုပ်တို့ထိဆုံးခဲ့ကြပါတယ်။ဒီဒုက္ခသည်စခန်းတွေကိုဝင်ရောက်စီးနင်းခဲ့တဲ့၂ရက်ကြာစစ်ဆင်ရေးအတွင်းအစ္စရေးစစ်သား1000ကျော်ပါဝင်ခဲ့ပါတယ်။ပါလက်စတိုင်းဘက်ကဟာမတ်စစ်သွေးကြွတွေအုံပြုတဲ့လက်နက်ထုတ်လုပ်ရေးနေရာကိုပိတ်မထားပြီးဂါဇာကမ်းမြောင်ဒေသကိုလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကဒီကနေ့ပြောပါတယ်။ဟာမတ်စစ်သွေးကြွတွေဟာအစ္စရေးဘက်ကိုရော့ကတ်ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခတ်နေတာကြောင့်အခုလိုစစ်စင်ရေးလုပ်ခဲ့တာလို့အစ္စရေးတို့ကပြောပါတယ်။လေကြောင်းတိုက်ခတ်မှုမတိုင်ခင်အစောပိုင်းမှာလည်းအစ္စရေးပိုင်နက်ထဲကိုဦးတည်လာနေတဲ့ဒုံးကျည်5စင်းလုံးကိုပြစ်ချခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာအနောက်ဘက်ကမ်းကဒုက္ခသည်စခန်းတွေမှာလက်နက်ကိုင်ပါလက်စတိုင်းအဖွဲ့ဝင်တွေကိုဝင်ရောက်ရှာဖွေခဲ့တဲ့ဆိုတော့အစ္စရေးတပ်ဖွဲ့ဝင်တွေဟာအင်္ဂါနေ့နောက်ပိုင်းမှာအဲ့ဒီနေရာတွေကနေဆုတ်ခွာခဲ့ကြတာပါအစ္စရေးပါလက်စတိုင်းအရေးနဲ့ပတ်သက်ပြီး RF စော်ဘွားများပြည်တော်စုရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတကားပိတ်အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်ဒီစစ်စင်ရေးမှာပါဝင်ခဲ့တဲ့အစ္စရေးစစ်သားတွေကိုဝန်ကြီးချုပ်ဘန်ဂျာမင်နက်တန်ယာဟူကချီးကျူးစကားပြောကြားခဲ့ပါတယ်ရှင်
ဇူလိုင်လ17ရက်နေ့ကနေ12ရက်နေ့ထိလစ်သူဝေးနီးယားနိုင်ငံဗီလ်နီယပ်စ်မြို့မှာနေတိုးမဟာမိတ်အဖွဲ့ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကို2ရက်ကြာကျင်းပဖို့ရှိနေပါတယ်။အဲဒီမှာယူကရိန်းကိုစစ်လက်နက်ပစ္စည်းတွေနောက်ထပ်ထောက်ခံဖို့ကိစ္စကိုထိပ်တန်းဦးစားပေးပြီးဆွေးနွေးသွားဖို့ရှိပါတယ်။ ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့ယူကရိန်းနိုင်ငံကိုမြောက်အတ္တလန္တိတ်စည်ရေးမဟာမိတ်နေတိုအဖွဲ့ဝင်ဖြစ်ရေးလျှောက်ထားချက်ကိုအငြင်းဆုံးအတည်ပြုပေးဖို့တောင်းဆိုနေပါတယ်။ရုရှားဘက်ကယူကရိန်းပိုင်နယ်မြေတွေကိုသိမ်းပိုက်ပြီးသူပိုင်ဖြစ်ကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလကလေးကအဖွဲ့ဝင်လျှောက်ထားခဲ့တာပါ။ဒီတော့တွင်နေတိုအတွင်းရေးမှူးချုပ်ရန်စတော်တန်ဘတ်ကိုအတွင်းမှုချုပ်တာဝန်ဆက်လက်ယူဖို့အတွက်နောက်ထပ်တစ်နှစ်သက်တမ်းထပ်တိုးလိုက်တဲ့အကြောင်းမနေ့ကအတည်ပြုကြေညာထားပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ပွဲဖြစ်ပွားနေချိန်မှာစည်ရေးမဟာမိတ်တွေအနောက်နိုင်ငံတွေအကြားညီညွတ်ရေးကိုထိန်းသိမ်းဖို့အတွက်ဆက်လက်ကြိုးစားနေကြပါတယ်။လစ်သူဝေးနီးယားနိုင်ငံမှာကျင်းပမယ့် NATO မဟာမိတ်အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလစ်သူဝေးနီးယားအပါအဝင်ဥရောပ၃နိုင်ငံကို၅ရက်ကြာခရီးထွက်မယ်အကြောင်းသမ္မတအင်ဂျူရောကကြေညာထားပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဆွေဒင်ဝန်ကြီးချုပ်ဥဖ်ခရစ်စတာဆန်ကိုဒီကနေ့ဗုဒ္ဓဘူးနေ့မှာအင်ဂျူရောမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။ဒါနေတိုးမဟာမိတ်အဖွဲ့နိုင်ငံတွေကခေါင်းဆောင်တွေလစ်သူရေးနီးယားနိုင်ငံမှာထိပ်သီးအစည်းအဝေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအခုလိုတွေ့ဆုံတာပါ။ရုရှားကယူကရိန်းနိုင်ငံကိုမနစ်ကဝင်ရောက်တိုက်ခိုက်လိုက်ပြီးတဲ့နောက်ဆွေဒင်ကလည်းနေတိုးအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းလာတာပါ။ဆွေဒင်နိုင်ငံကိုနေတိုးအဖွဲ့ဝင်အဖြစ်လက်ခံရေးတူရကီနဲ့ဟန်ဂေရီနိုင်ငံတို့ကထောက်ခံမှုပေးမထားသေးပါဘူး။အဖွဲ့ဝင်နိုင်ငံသစ်အဖြစ်လက်ခံရေးအတွက်လက်ရှိနေတိုးအဖွဲ့ဝင်အားလုံးကတညီတညွတ်ထဲသဘောတူကြရမှာဖြစ်ပါတယ်။ဖင်လန်နိုင်ငံကလည်းဆွေဒင်နိုင်ငံနီးတူနေတိုးအဖွဲ့ဝင်အဖြစ်လျှောက်ထားခဲ့တာမှာပြီးခဲ့တဲ့ဧပြီလကအဖွဲ့ဝင်နိုင်ငံအားလုံးရဲ့အတည်ပြုချက်ရရှိသွားပြီဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့ဆွေဒင်ဝန်ကြီးချုပ်တို့ဟာကြီးထွားလာနေတဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပြင်ဆွေဒင်ကိုနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်လက်ခံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမ္မတအင်ဖြူရောပြောခွင့်ရခေရင်ဂျင်ပီယာကကြေညာချက်ထုတ်ပြန်ထားပါတယ်။တူရကီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့အပေါ်ဆွေဒင်နိုင်ငံကသဘောထားပြောပြောင်းလွှင့်နေဆိုတဲ့ဆွဆွဲချက်နဲ့ဆွေဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးကိစ္စမှာတူရကီကထောက်ခံမှုမပေးသေးတာပါ။တူရကီဆွေဒင်နဲ့ဖင်လန်နိုင်ငံတို့အကြားရရှိခဲ့တဲ့သဘောတူညီချက်အရဆွေဒင်ဘက်ကလည်းအကြမ်းဖက်မှုတိုက်ဖျက်ရေးအပါအဝင်ဥပဒေအတော်များများကိုပြုပြင်ရေးဆွဲခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905အနည်းလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ဗုဒ္ဓဉာဏ် VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးနေရပါရှင်။ထောင်နှံ33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှုနှမှုနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာယူကန်လျှောက်လဲချက်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာဆက်ဆီပါတယ်။ရွေးကောက်ပွဲမတမာမှုနဲ့နိုင်ငံတော်လျှို့ဝှက်အပ်ဥပဒေချိုးဖောက်မှုတွေနဲ့ထောင်နှံ၃နှစ်စီပြစ်ဒဏ်ချခံထားရတဲ့ဒီအမှုနှမှုအတွက်ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကယူကန်ဝင်တာကိုဒီကနေ့ကြားနာတာဖြစ်ပါတယ်။ကြားနာမှုအပေါ်ဆုံးဖြတ်ကတော့လာမယ့်စက်တင်ဘာလမှာဆုံးဖြတ်သွားမှာဖြစ်တယ်လို့သိရပါတယ်။ထောင်နှံ9နှစ်ချမှတ်ခံထားရတဲ့ရဟယင်ဝယ်ယူမှုအပါအဝင်အဂတိလိုက်စားမှုစွဲချက်၅ခုအတွက်ကိုတော့ဇူလိုင်လ၁၂ရက်နေ့မှာကြားနာဖို့ရှိပြီးဆက်သွယ်ရေးစကားပြောဆက်လက်ဝယ်ထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သတ်ချက်တွေကိုချိုးဖောက်မှုစတဲ့စွဲချက်တွေနဲ့ပတ်သက်လို့လည်းဇူလိုင်လ၁၈ရက်နေ့မှာကြားနာဖို့သတ်မှတ်ထားပါတယ်။ဒီမှုတွေရဲ့ကြားနာပြင်ဆင်ချက်ကိုတရားရုံးဘက်ကလက်ခံနေဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့ဒီအမှုကနေဂွင်းလုံးကျွတ်လွတ်မြောက်မှာဖြစ်ပြီးတရားရုံးဘက်ကပယ်ချခဲ့တယ်ဆိုရင်တော့အရင်အမိန့်ချမှတ်ထားတဲ့အတိုင်းအပြစ်ဒဏ်ကိုဆက်လက်ကျခံရမှာပါ။ဒီမှုတွေနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကအရင်ကအယူခံအဆင့်ဆင့်ဝင်ခဲ့တာတွေကတော့ပယ်ချခံထားရပါတယ်။ဒေါက်ဆန်းစုကြည်ဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းတဲ့နေ့ကစလို့ဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပြီးစစ်ကောင်စီကအမှုပေါင်း19မှုနဲ့တရားစွဲဆိုထားကထောင်နှံစုစုပေါင်း33နှစ်ချမှတ်တာကိုခံထားရပါတယ်ရှင်
။မြန်မာနိုင်ငံမှာတရုတ်ရဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့စစ်တပ်ကမြေမြုပ်မိုင်းတွေကိုတိုးမြှင့်အသုံးပြုလာနေတဲ့ NLA ကြီးမားလာနေကြောင်းမြန်မာအရေးအကဲခတ်တွေကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လအစောပိုင်းမှာစစ်ကောင်စီတပ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေတဲ့စကိုင်းတိုင်းဒေသကြီးကတရုတ်ရင်းနှီးမြှုပ်နှံထားတဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းတဝိုက်မှာမြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းဂျပန်အခြေစိုက် Nikkei Asia သတင်းဌာနရဲ့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အခုလိုစစ်တပ်ကအသုံးပြုနေတဲ့မြေမြုပ်မိုင်းအန္တရာယ်ရှိလာနေတဲ့အပေါ်ဒေသခံတွေရဲ့စိုးရိမ်မှုတွေမြင့်တက်လာနေတယ်လို့ဆိုပါတယ်။ 2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာတယံဇာတထုတ်ယူမှုတွေကိုအဟံတားမရှိဆက်လက်လှုပ်ဆောင်နိုင်ရေးသူ့ကိုစန့်ကျင်နေတဲ့လက်နက်ကိုင်တော်လှန်သူတွေကိုအမြင့်ဖြုတ်ဖို့ကြိုးပမ်းနေတယ်လို့နေကေးအေရှသတင်းမှာဖော်ပြထားပါတယ်တရုတ်ရဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုအကာအကွယ်ပေးရပြုဟာတစ်ခုအနေနဲ့မြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် USIP အမေရိကန်ငြိမ်းချမ်းရေးအင်စတီကျူရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆန်ထာဝါကပြောပါရယ်ဒါအပြင်လက်ပတော်တောင်ကျင်းညီစီမံကိန်းအနီးမှာအခုလိုစစ်ကောင်စီကဂျွန်လအတွင်းမြေမြုပ်မိုင်းတွေကိုထပ်ပြီးအသုံးပြုနေတာဟာအာဏာသိမ်းပြီးကတည်းကဆိုရင်၄ချိန်မြောက်ရှိနေပြီလို့ထာဝါကဆိုပါရယ်လဘရောင်တောင်ကျင်းနီစီမံကိန်းမှာအဓိကရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့ဝမ်ပေါင်တပ်ထုတူဖော်ရေးကုမ္ပဏီကတော့မြေမြုံမိုင်းဆွဆွဲချက်တွေနဲ့ပတ်သက်လို့အမှတ်ချက်ပေးဖို့ညင်ဆိုထားပါတယ်။ဝမ်ပေါင်ကုမ္ပဏီဟာတရုတ်အစိုးရပိုင်ကာကွယ်ရေးဆိုင်ရာကော်ပိုရေးရှင်းဖြစ်တဲ့ China North Industries Group Norinco ကိုလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီဒေသမှာ PDF အစုအဖွဲ့ပေါင်း16ဖွဲ့ကနေစစ်ကောင်စီအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေကြီးထွားလာနေတဲ့အကျိုးဆက်ဖြစ်တယ်လို့လည်းနေကေးအေရှာသတင်းမှာဖော်ပြထားပါတယ်ရှင
်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗြိတိန်နိုင်ငံကတာဝန်ယူတဲ့အချိန်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကြုံတွေ့နေရတဲ့ပြည်ပခန့်တွေအတွင်းအမျိုးသမီးတွေပေါ်လိင်မိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တဲ့ကိစ္စတွေကိုဖြေရှင်းရေးအတွက်အလေးပေးဆွေးနွေးသွားမယ်အကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံတန်မတ်ကြီးကပြောဆိုထားပါတယ်။
We've talked a lot about it, and you know that sexual violence has been recognized as an international war crime for over 100 years.
လိင်မိုင်းဆိုင်ရာအကြမ်းဖက်မှုဟာစိတ်ရာဇဝတ်မှုဖြစ်တယ်ဆိုတာကိုနိုင်ငံတကာအနေနဲ့နှစ်ပေါင်းရာချီအတိအမှတ်ပြုခဲ့တာအားလုံးသိပါဒီကိစ္စကိုအတော်များများဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်ဒီလိုစိတ်ပြက်ဖွယ်ရာရာဇဝတ်မှုကိုမြန်မာဆီးရီးယားကွန်ဂိုတမရနိုင်ငံတွေကလက်တလောဖြစ်ပွားနေတဲ့ပြည်ပခန့်တွေနဲ့ယူကရိန်းမှာရုရှားတပ်ဖွဲ့တွေရဲ့ထက်တလဲလဲကျူးလွန်နေတာကိုတွေ့ကြရမှာပါလို့ဗြိတိန်တန်မတ်ကြီးဘာဘရာဝူဝတ်ကဇူလိုင်3ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါနိုင်ငံတကာမှာဉာဏ်ရည်တုနည်းပညာအသုံးပြုမှုကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကြားအလေးထားဆွေးနွေးဖို့ရှိတဲ့အကြောင်းနဲ့ဒုတိယဦးစားပေးကိစ္စကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့ကိစ္စတွေကိုဖြေရှင်းရေးဆွေးနွေးပွဲတွေကျင်းပဖို့တန်မတ်ကြီးဘာဘရာဝူဝတ်ကပြောဆိုသွားတာပါမြန်မာစစ်တပ်ဟာစစ်စင်ရေးတွေအတွင်းအမျိုးသမီးတွေပေါ်အရမပြစ်ကျင်တာနဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တပွဲအသုံးချနေကြောင်းအမျိုးသမီးခွင့်ရေးလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကမကြာခဏဆိုသလိုထောက်ပြလေးရှိပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့မတ်လအတွင်းထုတ်ပြန်ခဲ့တဲ့စာရင်းတွေအရအာဏာသိမ်းပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေရဲ့အရမပြစ်ကျင်တာကိုခံခဲ့ရပြီးခံခဲ့ရတဲ့အမျိုးသမီးပေါင်း120ကျော်ရှိပြီးဖမ်းဆီးခံခဲ့ရသူတွေထဲမှာအမျိုးသမီး3,100ကျော်ပါဝင်တယ်လို့ထောင်နှံတသက်အပြစ်ဒဏ်ကျမှတ်ခံထားရတဲ့သူပေါင်း100,000ကျော်ရှိပါရဲ့ရှင်
။ Move Forward Party ကောင်ဆောင် Peter Lim Jarum Rap ကိုဝင်ကြီးချုပ်အဖြစ်ခံရမခံရနဲ့ပတ်သက်လို့ထိုင်းလွှတ်တော်ကဇူလိုင်လ13ရက်မှာမဲခွဲဆုံးဖြတ်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကဒီကနေ့ပဲကြေညာလိုက်ပါတယ်။ဒီမိုကရေစီလိုလားတဲ့ Peter ဦးဆောင်တဲ့ Move Forward Party ဟာပြီးခဲ့တဲ့မေလ14ရက်ရွေးကောက်ပွဲမှာအမတ်နေရအများဆုံးရရှိတာပဲလေအစိုးရဖွဲ့နိုင်မယ်ဒါမှမဟုတ်နိုင်ငံကိုဦးဆောင်မယ်ဆိုတဲ့အမခံချက်တွေမရှိသေးပါဘူး။ Move Forward Party ဟာForward Time Party အပါအဝင်ပါတီ၈ခုနဲ့မဟာမိတ်ဖွဲ့ထားပြီးလက်ရှိမှာစုစုပေါင်းအမတ်နေရာ312နေရာကိုရရှိပေမဲ့လည်းဖိတာကိုဝင်ကြီးချုပ်ရာဒူးခန့်အပ်နိုင်ဖို့အတွက်ကတော့လွှတ်တော်နှစ်ရက်လုံးရဲ့ထောက်ခံမဲ့386မဲ့ရဖို့လိုအပ်နေတာပါမနေ့အင်္ဂါနေ့ကမှအောက်လွှတ်တော်ဥက္ကဋ္ဌနေရာအတွက်ခန့်အပ်ခဲ့ရတဲ့ခန့်အပ်ခံရတဲ့ဝါရင်လွှတ်တော်အမတ်ဝန်မိုဟာမက်နူမာတာကဝင်ကြီးချုပ်ရွေးချယ်ရေးအတွက်ဇူလိုင်လ13ရက်မှာပူးရွှဲလွှတ်တော်အစည်းအဝေးကျင်းပဖို့ကိုစီစဉ်ထားတာပါသူကဖီတာကိုဝင်ကြီးချုပ်အဖြစ်ရွေးချယ်ဖို့အတွက်လိုအပ်တဲ့386မဲမပြည့်ဘူးဆိုရင်နောက်ထပ်မဲပေးတဲ့အစည်းအဝေးကိုဆက်လုပ်သွားမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်ဖီတာဟာဝင်ကြီးချုပ်ဖြစ်ဖို့အတွက်ကြိုးပမ်းမှုမှာလွှတ်တော်အပြင်တခြားစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာပါရှင်
ဂျပန်နိုင်ငံဖူကူရှိမားမြို့မှာဆူနာမီရိုက်ခတ်ခဲ့တဲ့ဒဏ်ကြောင့်ပျက်စီးသွားခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းမှုကိုနိုင်ငံတကာအနုမြေစွမ်းအင်အေဂျင်စီ IAEA အကြီးအကဲရာဖဲမာရီယာနိုဂရိုစီကဒီနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ်။ဖူကူရှိမားဓာတ်ပေါင်းမှုအတွင်းမှာရှိတဲ့တန့်စင်ပြီးသားရေဒီယိုတက်တိကြွအရေးတွေကိုပင်လယ်ထဲကိုထုတ်ပြဖို့အတွက် IAEA ကခွင့်ပြုလိုက်ပြီးရပ်ပိုင်းတွင်မှာပဲအခုလိုတွားရောက်တာလည်းဖြစ်ပါတယ်။နျူကလ িয়ার ဓာတ်ပေါင်းမှုတရှိအောင်မရောက်ခင် IAEA အကြီးအကဲဟာဖူကူရှိမားမှာအစိုးရအရာရှိတွေဓာတ်ပေါင်းပုံဝန်ထမ်းတွေမြို့တော်ဝင်တဲ့၅ဖန်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ကြပါတယ်ရှင်
from Washington, the voice of America, VOA.
Now, so you're the little McKinley, and you're the little McGap, you're the little Russian. I guess I'll be on now, so you're the little people that you go to that in Sapi Dobame. Yes, I'm not getting been a wine more mune, but God, see you, see you, Sapi, Job, Jabi, Bame. Getting been a wine more mune, a drummer. Sick on seeing that, yeah, yeah, that's see you, dear mamma, a shame, you know, be. Tanazo, Liza, and Nima. Mane, inga, need a tea type where reception near as all. Pidure, a dollar, the dishibo, Liza, Kayan. Otto, you poor got the little Tobian Taraba. Sedong ani, Pipore, Dibwe Maro, Kiaiga, Dessakan to Coot, so Qualayavare. Gatin Binega, say it, Tinny Rigo, Goose and Joga, Susie beat up your Javi Ramisha.
Gatin Lumio, Domino, Kiai, Tanajo, Liza, Ani, Bamo, Mijina, Lamborga, Nessa, and Juyama, Sikonsi, Dene, Kiai, Aja, Dila, Domianiga, Dibwe, Satin, Picketaba, Dila, Lianima, Bamo Bagane, Sikonsi, Daka, Sejongri, Tama, Wayo Labi, Dibwe, Sepicket, Lu, Didagan, Uga, Piovare.
Kiaitanajo, Liza, Anima, Dibwe, Shane, Chiponi, Tinigo, Gusanjo, Jabi, Araba, Gusabio, Rohinza, Yeso, San Sesibo, ICC, Shinijo, Bingladi, Jashini, the Ningo, Sapi, Jabi, Rame, Rohinza, Muslim, Rebo, Julone, Yazu, Murigo, Songzan, Sesibo, Dra, ICC, Nangadaga, Yazu, Kongyong, Shinijo, Karin, E. Kamne, Apoya, Bingladi, Nangu, Yangi, Bare. Bangladesh Nangazai Winzi, A.K. Abdul Momane, Mane Jolaila, Lianiga, Dresong Gedalo, Gossavazama, Shide, Rohinza, Doka, Derinele, Dresong Bushini Raba. Did the name people appear as a woman came to rip your Javi Russia?
Nangaga Yasmiko, ICC Ma, Rohinza, Hine, Patalu, Jawi Shiduigo, Nianzo, Yu Savia Babo, Bangladesh Nangazai Winzi, A.K. Abdul Momanga. မနေ့က ICC ရှင်းနေချုပ်ကာရင်အေအေခန်ရဲ့တွေးဆုံတဲ့အချိန်မှာတိုက်တွန်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေထပ်မကြုံရစေဖို့အတွက်ကျူးလွန်သူတွေကိုအငြင်းဆုံးရေးယူရလိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေရှိမရှိစုံစမ်းစစ်ဆေးနေတဲ့ရှင်
ဒီသတင်းပတ်ချက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာတာဖြစ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်မှာကော့စ်ပဇားမှာရှိတဲ့ရိုဂျာဒုက္ခသည်တွေနဲ့လည်းတွားရောက်ပြေဆုံးဖို့ရှိတယ်လို့ပြောပါတယ်ရှင်းနေကြုံခံလာရောက်မဲ့ကိစ္စနဲ့ပတ်သက်လို့ကောက်စားမှာရှိတဲ့ရင်ဂျာဒုက္ခတဲ့စကန်တာဝန်ကတူကဖီဝေကိုအခုလိုပြောပါတယ်
။ဟော့စပတ်ဆာကိုလာဖို့ဆိုတော့ဒီမှာလည်းကျွန်တော်ချာပြရတာလူဟောနိုင်ရတာပါသူအဆူရပတ်ကလို့ကျွန်တော်တို့ကိုပြောဆိုစားလာနေရှိဘူး။အခုဒီမှာလာမယ်လို့ပြောရဲဘယ်မှာလဲဆိုတော့အခုတိကျွန်တော်ကလောလောဆယ်ပြောလို့မရသေးဘူး။သူတို့အဲ့မှာဒီမှာရှိတဲ့ witness တွေကသူတို့စစ်စစ်ဘွားတော့ဒီမှာသူတို့စူးစမ်းဘွားတော့သူတို့ကဟောမင်းမင်းတွေလောဘွားတော့သူတို့လာမယ်လို့သူတို့ကတရားပြောတယ်လို့ပြောတယ်။ဟုတ်ကဲ့ Ranger တွေဟော2000ကမှ paper ကလည်းခင်ဗျားတို့ဒီမှာပထမကျွန်တော်ဟို ARS PS ကနေတင်တာဟောအမှုပူတွေဟောအဲ့မှာပါတယ်လူတွေကိုပြင်မယ်လို့ပြောတယ်။
2019ခုနှစ်ကရခိုင်ပြည်နယ်အထွေထွေမှာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်မှာရေဂျာကြီးရွာတွေဖျက်ဆီးခံခဲ့ရပြီးတင်းနယ်ချီတဲ့ဒုက္ခသည်တွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒါရေဂျာတွေပေါ်မှာလူမျိုးတုံးတက်ခရာရောက်နိုင်တယ်ဆိုပြီးစုံစမ်းဖော်ထုတ်အရေးယူပေးဖို့အတွက်နိုင်ငံကရာဆွေးခုံရုံး ICC မှာဘင်္ဂလားဒေ့ရှ်နိုင်ငံကတင်သွင်းထားတာပါဒီလိုတင်ခဲ့ရကိုလက်ခံပြီးစုံစမ်းစစ်ဆေးဖို့ICC က2019ခုနှစ်နိုဝင်ဘာလမှာဖွင့်ပြခဲ့တယ်လို့အဲ့ဒီနောက်ပိုင်းစုံစမ်းစစ်ဆေးမှုတွေစတင်လာခဲ့တာဖြစ်ပါတယ်။ ICC ရှေ့နေချုပ်ခန်းအနေနဲ့ပြီးခဲ့တဲ့2022ခုနှစ်တုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ခဲ့တယ်လို့အခုခီးစဉ်ကတော့သူ့ရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပါတယ်။တပတ်ကြာခဲ့တဲ့သူ့ရဲ့ပထမခီးစဉ်အထွန်းမှာတော့ရွေးကြဒုက္ခတဲ့အမျိုးသမီးတွေလိမ္မိုင်းဆိုင်ရာအကျန်းဖက်ခံရမှုကနေလွတ်မြောက်လာသူတွေအပါအဝင်ဒုက္ခတွေနဲ့တွေ့ဆုံခဲ့တာပါ။ဒီခေါက်မှာတော့ဘက်ထရီနဲ့ဘယ်အချိန်မှာတွေ့မယ်ဆိုတာလောလောဆယ်သိချာမသိရသေးပါဘူး။ရိုဂျာရင်းနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဆွဆွဲထားတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့ ICC ဖွဲ့ဝင်နိုင်ငံမဟုတ်တာမို့ဒီအမှုကိုလက်ခံစဉ်းစားစရာမလိုတဲ့အကြောင်းနဲ့ဆွဆွဲထားတယ်လို့မျိုးရာဇဝတ်မှုကျူးလွန်ခဲ့တာမရှိတဲ့အကြောင်းပြန်လည်တုံ့ပြန်ထားပါတယ်။ရင်းကြော်ရီပေါ်လူမျိုးတုံးတက်ဖြတ်မှုတွေရှိနေတယ်ဆိုရဲဆွဆွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလည်းဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုလက်ရှိမှာရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
။ရင်းကြော်ရီစုံစမ်းစစ်ဆေးဖို့ ICC ရှင်းနေချုပ်ဘင်္ဂလားဒေ့ရှ်ရောက်ရှိနေတဲ့တဲ့တင်မက်ခင်ပြူတွေပြောပြပေးသွားတာပါ။အခုတခါတော့ထိုင်းတောင်ပိုင်းခရိုင်နှစ်ခုမှာတရားမဝင်မြန်မာ20ကျော်ဖမ်းဆီးခံရတဲ့တဲ့င်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းချုံဖုံခရိုင်နဲ့ဆူဖန်ဘူရီခရိုင်တွေထဲမှာဇူလိုင်လ3ရက်နေ့တနေ့တည်းတရားမဝင်မြန်မာ20ကျော်ဖမ်းဆီးခံခဲ့ရပါတယ်။မြန်မာအလို့သမားတွေကိုတယ်ဆောင်လာတဲ့ကားတွေဟာစစ်စင်ရေးဂိတ်တွေမှာအစစ်စင်းမခံပဲအချိန်မြင့်မောင်းပြေးတာကြောင့်ကားတစ်စင်းကတော့အရင်တိုက်မှုဖြစ်ပြီးကားမိလောင်တဲ့အထိဖြစ်ခဲ့ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းချုံဖုံခရိုင်မှာဒီလ3ရက်နေ့ကတရားဝင်အထောက်ထားမပါတဲ့မြန်မာတွေကိုတယ်ဆောင်လာတဲ့ကားတစ်စင်းဟာစစ်စေးရေးဂိတ်တွေမှာစစ်သေးတာကိုမခံဘဲမောင်းပြေးရကနေတခြားကားတစ်စင်းကိုတိုက်မိပြီးကားမိလောင်ခဲ့ပါတယ်။အဲ့ဒီနောက်ကားပေါ်ပါလာတဲ့တရားမဝင်မြန်မာအလို့သမားတွေဖမ်းဆီးခံရတယ်ဆိုပြီးအလို့သမားရဲ့လှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းဒီချွန်ဖော်ပြည်နယ်မင်းမြို့နယ်သန္နာချေရအုပ်စုသက္ကစင်အဝေးပြေးလမ်းမကြီးပေါ်မှာပေါ့ဗျာ။ဇူလိုင်လ3ရက်နေ့တုန်းကတောင်ဝင်ကျတဲ့ရဲလုံကြွေးဖွဲ့တွေကနေစစ်ဆေးမှုပြုလုပ်နေခြင်းမှာတန်တဲ့အဖြစ်ပေါ်ရအဖြူရောင်ပစ်ကတ်ကားစီးရဝင်လာတာပေါ့အဲဝင်လာတဲ့ချိန်မှာရက်တက်စစ်ဆေးဖို့အချက်ပြတာကိုအဲ့ကားကနေအချိန်မြင့်ပြီးတော့ဖျက်ပြေးသွားတာကြောင့်မလို့လိုက်လံဖမ်းဆီးရမှာအဲ့ကားကအခြားသောဒေသခံကြီးရွာသားတူရဲ့ကားစီးကိုဝတ်တိုက်ပြီးတော့ပြီးလောင်သွားတာပေါ့
ဒီအမှုမှာတော့ကာသမာပါဝင်မြန်မာ73ဦးကိုဖမ်းမိခဲ့ပါတယ်ကာသမာဟာထိုင်းနိုင်ငံတဲကိုတောလန်းကနေတဆင့်ဒီလူသမားတွေကိုတွားခေါ်လာခဲ့ပြီးထိုင်းတောင်ပိုင်းစုံကလာခရိုင်ဟရိုင်မြို့ကိုပို့ဆောင်ပေးရမှာဖြစ်ပြီးပို့ဆောင်ကအဖြစ်လူပုံကူးသူတွေကငွေကြေးပေးခဲ့ရတယ်လို့လည်းဝေခံထွက်ဆိုခဲ့ပါတယ်အလားတူဇူလိုင်လ3ရက်နေ့တနေ့ထဲမှာပဲစူဖန်ဘူရီခရိုင်ကအဝေးပြေးလမ်းမမှာတရားမဝင်မြန်မာ72ဦးတည်လာတဲ့ကားစင်းဟာလည်းစစ်စေးခိတ်ကိုဖျက်ကျော်မောင်းနှင်ထွက်ပြေးခဲ့ပါတယ်။အဲ့ဒီနောက်လမ်းခုလက်မှာပဲကားကိုရက်ပြီးကားမောင်းတဲ့သူကထွက်ပြေးသွားခဲ့ပေမဲ့ကားပေါ်မှာပါတဲ့မြန်မာ72ဦးကတော့ထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးတာကိုခံခဲ့ရပါတယ်။အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာမြဝတီကနေမဲဆောက်ဖက်ကူးလာပြီးလူပုံကူးသူတွေကကားနဲ့တင်ဆောင်ခေါ်ယူလာတာဖြစ်ပြီးစုဖန်ဘူရီခရိုင်မှာအခုလိုဖမ်းဆီးခံရတာဖြစ်ကြောင်းအမြန်လန်းရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီကြတဲ့လာတော့ကလည်းထိုင်းနိုင်ငံထဲမှာတရားမဝင်မြန်မာ200လောက်ဖမ်းဆီးခံရပြီးစစ်စေးရေးဂိတ်တွေကစစ်စေးတာကိုမခံဘဲထွက်ပြေးတာကြောင့်ရင်တိုက်တာ ီလောင်နာတွေဖြစ်ခဲ့ပြီးသေဆုံးသူ5ဦးထက်မနည်းရှိခဲ့တယ်လို့လည်းဦးမိုးကျိုးကပြောပါတယ
်ပြီးခဲ့တဲ့ကျွန်တော်တို့2023ကျွန်လာအတွင်းမှာဖမ်းဆီးခံရတာလည်း200လောက်ရှိတယ်အဲမော်တော်ယာဉ်တိမ်းပေါက်ပြီးတော့မီးလောင်ပြီးသေဆုံးတာ5ယောက်ရှိတယ်အဲ့လိုမျိုး
မြန်မာနိုင်ငံအတွင်းစာဝတ်နေရေးအကျက်တဲတွေနဲ့ပုံမှန်ကြုံတွေ့လာရတာနဲ့အမျှအိန္ဒိယချင်းထိုင်းနိုင်ငံတွေကိုအထောက်ထားမဲ့မြန်မာတွေနေစဉ်ဆိုသလိုဝင်ရောက်လာနေကြတာပါအလုတ်ကန်ရှာဖွေဖို့အတွက်လာကြရင်မကြာခဏဆိုသလိုလူပုံကူးသူတွေရဲ့တားကောင်ဖြစ်ကြရတယ်လို့အခုလိုမျိုးလမ်းခရီးမှာရင်မတော်တဆမှုတွေကြုံရပြီးထိခိုက်သေးဆုံးရတာဖမ်းဆီးခံရတာတွေကြုံနေကြရတာဖြစ်ပါတယ်ရှင်
ထိုင်းတောင်ပိုင်းခရိုင်နှစ်ခုမှာတနေ့တည်းတရားမဝင်မြန်မာ20ကျော်ဖမ်းဆီးခံရတဲ့သတင်းကိုမအေးမာကပြောပြပေးခဲ့တာပါဗုဒ္ဓဘူးညရဲ့သတင်းပြပို့ချက်တွေကတော့လောက်ပါပဲရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးကြပါမယ်ဒူးကျော်ရန်စားတဲ့ပြစ်မှုနဲ့ရုရှားကောက်ဆောင်တွေကိုစုံစမ်းစစ်ဆေးမဲ့စင်တာတစ်ခုကို Netherlands နိုင်ငံ The Hague မြို့မှာယူကရိန်းနဲ့အနောက်မဟာမိတ်နိုင်ငံတွေပူးပေါင်းဖွင့်လှစ်လိုက်ပါတယ် Henry Richwell London မြို့ကနေသတင်းပြပို့ထားတာကိုကိုငိမ့်ညာကပြောပြပေးပါမယ်ရှင်
ယူကရိန်းကိုကျူးကျော်ရန်စတဲ့ပြစ်မှုနဲ့ရုရှားကိုအရေးယူမဲ့နိုင်ငံတကာစင်တာတစ်ခုကို The Hague မြို့မှာဖွင့်လှစ်ထားပြီးတော့ရုရှားခေါင်းဆောင်တွေရဲ့ယူကရိန်းကိုကျူးကျော်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်တဲ့သက်သေတွေကိုစုဆောင်းနေပါပြီ။ယူကရိန်းရှေ့နေချုပ် Andrei Kostin က
Today we gather here on occasion of a truly historic moment.
ဒီကနေ့အခုလိုတမိုင်းဝင်အချိန်အခါမှာစုဝေးပြီးရင်ကျေးတဲ့လူအတိုင်းဝိုင်းကအတန်နဲ့ထောက်ခံရုံနဲ့မကပဲလက်တွေ့အရေးကြီးတဲ့တာဝန်ခံမှုကိုပြသလိုက်တဲ့လုပ်ရလည်းဖြစ်ပါတယ်
။ယူကရိန်းဥရောပသမဂ္ဂနဲ့အမေရိကန်ကရှင်းနေချုပ်တွေပူးပေါင်းပြီးရုရှားကိုပြစ်မှုဆိုင်ရာအရာအမှုတည်ဆောက်ကြမှာပါ။ဒီစင်တာဟာစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းနေပြီဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ University College London ကဥပဒေပေါမောက်ခ Philip Sand က
That issue aggression
ကျူးကျော်ရန်စားတဲ့ပြစ်မှုဟာတရားမဝင်စစ်ကိုဆင်နွှဲတဲ့ပြစ်မှုဖြစ်ပြီးတော့နိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့စီရင်ပိုင်ခွင့်ပြင်ပမှာရောက်နေတာပါ
ကျူးကျော်ရန်စားတဲ့ပြစ်မှုကိုဒုတိယကမ္ဘာစစ်အပြီးနာဇီစစ်ကောင်းဆောင်တွေကိုအရေးယူခဲ့တဲ့နှုတ်ရင်ဘက်ခုံရုံးမှာအသုံးပြုခဲ့ပြီးအဲ့ဒီအချိန်တုန်းကတော့ငြိမ်းချမ်းရေးကိုဖျက်ဆီးတဲ့ပြစ်မှုအဖြစ်သတ်မှတ်ခေါ်ဆိုခဲ့ကြပါတယ်လက်ရှိမှာတော့ဒီပြစ်မှုကိုကြားနာဖို့ခုံရုံးဖွဲ့စည်းထားတာမရှိပေမဲ့လည်းယူကရိန်းကိုကျူးကျော်ဖို့ဆုံးဖြတ်ခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်တခြားခေါင်းဆောင်တွေကိုဒီပြစ်မှုနဲ့အရေးယူဖို့ကအရေးကြီးပါတယ်လို့ပေါမောက်ခဆန်းကပြောပါတယ
် Why because it's the only
ကျွန်တော်ကဒါခေါင်းဆောင်ပိုင်းတွေကသာကျူးလွန်နိုင်တဲ့ပြစ်မှုဖြစ်ပါတယ်ထိပ်ပဲလူတွေကိုဆွဲဆိုနိုင်တဲ့ပြစ်မှုဖြစ်ပါတယ်ဒုတိယတစ်ချက်ကဒီပြစ်မှုကြောင့်သာစစ်ဖြစ်ပြီးစစ်ရာဇဝတ်မှုတွေလူမျိုးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်လာတာပေါ့
ရုရှားရဲ့မဟာမိတ်တွေကတော့နှူးယင်ဘက်ခုံရုံးလိုကမ္ဘာလုံးဆိုင်ရာခုံရုံးတစ်ခုဖန်တီးတာမျိုးကန့်ကွက်နိုင်ပါတယ်ပေါမောက်ခဆန်းက
ခုံရုံးလိုမျိုးဘယ်ချိန်မှာဖွင့်မလဲဆိုတာကတော့မသိကြပါဘူးဒါပေမဲ့အဆုံးမှာတော့ကမ္ဘာလုံးဆိုင်ရာခုံရုံးတစ်ခုတည်းစာရင်ဥရောပခုံရုံးဒါမှမဟုတ်ဒေသဆိုင်ရာခုံရုံးတစ်ခုဖြစ်လာနိုင်ပါတယ်ဒါလည်းခုနိုင်ငံရေးဆိုင်ရာကိစ္စကနေရုံထွက်ဖို့လမ်းတစ်ခုလည်းဖြစ်လာနိုင်ပါလေ
ရုရှားကျူးကျော်မှုနဲ့ဆက်ဆက်ပြီးရာဇဝတ်မှု၄သိန်းကျော်ကိုမှတ်တမ်းတင်ထားတယ်လို့ယူကရိန်းဘက်ကပြောပါတယ်။အရသာပြည်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာ၊နှိပ်စက်တာနဲ့ကလေးတွေအပါအဝင်အရသာပြည်သူတွေကိုအတင်းအဓမ္မပြောင်းရွှေ့တာတွေပါဝင်ပါတယ်။ရုရှားခေါင်းဆောင်တွေကိုကျူးကျော်စစ်ဆခဲ့တာနဲ့ပတ်သက်ပြီးယူကရိန်းဘက်ကအရေးယူနိုင်ဖို့မျှော်လင့်နေတာပါ။ရုရှားဘက်ကတော့စစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးကျော်ရန်စတဲ့ပြစ်မှုအားလုံးကိုမကျူးလွန်ဘူးလို့ငြင်းဆန်ထားပါတယ်ခင်ဗျာ
။ကိုငိမ့်ညာပြောပြပေးသွားတာပါ။ဒေါက်တာရှင်နေအနေနဲ့ဒီကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။ပကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညာရင်တင်ဆက်ပေးနေကြ editor နဲ့ဆွေးနွေးကန်ဒေါက်တာတန့်စွန်ရဲ့လူထုနဲ့ကျမရဲ့အစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါအောင်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
mingla ja ja ma to da shin mya shin view american dan ye 2023 ku ne july la 5 ye po tapu nya ba myama ba da season ni ko nya 9 nai ga ni 10 nai thi line to meter 32 kilohertz 9303 nya ne 9383 nya line to meter 51 kilohertz 585 sene tanin re ma so yin no line lan meter 190 kilohertz 1505 ro ga ni dai yai atan lwin pe ni da phit par de aku sat pi thong lwin pe twa ma season dutiya bai ma ro po tapu nya rai tin sat pe ni ja editor ne swin nwe kan dr tan so ye lu lu ne ja ma အစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစရဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတိုင်ခင်အရင်ဆုံးတော့ပေါ်တဖူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးကံကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းပုံကိုမြန်မာကနမူနာယူသင့်တယ်လို့တချို့ကအကြံပြုပြောဆိုမှုတွေရှိခဲ့ကြသလိုထိုစဉ်ကနဝတ္တခေါင်းဆောင်တဦးဖြစ်တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးအလီအလက်တက်တို့လည်းအပြန်အလှန်တွားရောက်ဆွေးနွေးခဲ့ကြတာပါဒါပေမဲ့အင်ဒိုနီးရှားလိုအပြောင်းအလဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်လာသလဲဆိုတာဦးကျော်စန်းသားကိုမမျှတစင်အောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါဗျာ
ဟိုအင်ဒိုနီးရှားမှာဒီဟိုဒီမိုကရေစီအသွင်ကူးပြောင်းလာမှာပေါ့နော်စစ်တပ်ကနောက်ဆုတ်သွားပြီးတော့အောင်အောင်မြင်မြင်အသွင်ကူးပြောင်းနိုင်ခဲ့ပါတယ်မြန်မာမှာလည်းဒီလိုဖြစ်မယ်လို့ဟိုတုံ့သက်သူတွေကတော့မျှော်လင့်ပါတယ်ဒါပေမဲ့ဖြစ်မလာပါဘူးအဲ့တော့အခုဘာကြောင့်ဖြစ်မလာလဲဆိုတာကိုအရင်ဆွေးနွေးတာထက်ဟိုဘာကြောင့်ဘလို့တူညီတဲ့အချက်တွေရှိလို့ဒီလိုမျှော်လင့်ကြတာပါလဲ
ဟုတ်ကဲ့တူညီရဲ့အချက်တွေကပထမဆုံးသမိုင်းနောက်ခံချင်းတော်တော်တူပါတယ်သူတို့ခုလုံးဟာလွတ်လပ်အင်ဒိုနီးရှားဒတ်ရဲ့ကိုလိုနီဖြစ်ခဲ့တယ်ဒတ်အီစင်ဒီယာကမ်ပဏီကသင်ခဲ့ပြီးတော့နောက်ဒတ်အစိုးရလည်းရောက်လာတယ်မြန်မာလည်းပဲအင်္ဂလိပ်အစိုးရကမ်ပဏီသင်ပြီးတော့အင်္ဂလိပ်အစိုးရလည်းရောက်တယ်နောက်သူတို့ခုလုံးအဲ့ကိုလိုနီပါလွတ်မြောက်အောင်တိုက်ပွဲဝင်ကြတယ်တိုက်ပွဲဝင်တဲ့နေရာမှာစစ်တပ်ဟာအရေးကြီးတဲ့အခန်းကပါဝင်ခဲ့ပါတယ်အဲ့ဟာလည်းတူညီရဲ့နောက်ပြီးတော့ဒီမိုကရေစီလွတ်လပ်ရေးပြည်သားနိုင်ငံလုံးမှာဒီမိုကရေစီနဲ့လမ်းကိုချမှတ်ခဲ့ပေမဲ့ဒီမိုကရေစီကျဆုံးပြီးတော့အဲ့ညာမှာစစ်တပ်တက်လာတယ်ပေါ့လေဆိုတော့အဲ့ပုံစံနဲ့တူထားတယ်အဲ့လိုစစ်တပ်တက်လာပြီးတော့အင်ဒိုနီးရှားရဲ့စစ်တပ်တက်လာတဲ့နေရာကနေပြီးတော့စစ်တပ်ကနောက်ဆုတ်သွားပြီးတော့ဒီမိုကရေစီလမ်းကြောင်းကိုပြန်တက်လာနိုင်ခဲ့တယ်ဆိုတော့ဒီနေ့တွေ့ရတဲ့အတိုင်းပါပဲဆိုတော့မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ဖို့သင့်တယ်ဆိုတော့လူတိုင်းကတွေ့ခဲ့ကြပါတယ်အဲ့ဒါကြောင့်ဒါဖြစ်သင့်တယ်လို့လူဆိုင်ရတာဖြစ်ပါတယ်
ဒါပေမဲ့မြန်မာစစ်တပ်ကလည်းဒီအင်ဒိုနီးရှားကိုနမူနာယူဖို့လုပ်ခဲ့တယ်လို့လည်းကြားဘူးပါတယ်။ဘာကြောင့်မအောင်မြင်ခဲ့တာပါလဲ
။နမူနာယူဖို့လုပ်ခဲ့ပါတယ်1993မှာအဲ့ဒီတော့နဝတရဲ့အတွင်းမှုတက်ဘူဂျိုဂျီခင်ညွန်ကအင်ဒိုနီးရှားကိုသွားပြီးတော့လေ့လာခဲ့ပါတယ်။အဲ့ဒီ1993ဆိုတဲ့အချိန်တွေဟာအင်ဒိုနီးရှားမှာကြည့်မယ်ဆိုရင်စူဟာတိုအစိုးရလက်ထက်မှာသိပ်ပြီးတော့အောင်မြင်ထွန်းကားနေတဲ့စီးပွားရေးဖြစ်လည်းပဲအင်မတန်အဆင်ပြေနေတဲ့ကလာဖြစ်ပါတယ်သူတို့လူမှုဖွံ့ဖြိုးမှုတွေအများကြီးရှိနေတယ်မြန်မာနိုင်ငံမှာတော့1990ပြည့်ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကလုံအောင်ပစ်ပယ်ပြီးတော့ထိုးနှိမ်ထားတဲ့အခြေအနေဖြစ်ပါတယ်အဲ့ပြီးတော့မြန်မာနိုင်ငံနဝဒအစိုးရမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေဆွဲမယ်ပြန်ပြီးတော့ရွေးကောက်ပွဲလုပ်မယ်ပြောတော့အဲ့ဒီအတွက်1993မှာပဲညောင်နေပင်ကြီးလာကံကိုစတယ်ဆိုတော့အဲ့93မှာဘုဇုခင်ညောင်ကသွားပြီးလေ့လာဖြစ်ပါတယ်အဲ့လိုလေ့လာရတဲ့အခါမှာတော့အင်ဒိုနီးရှားအတိုင်းနမူနာအတိုင်းယူခဲ့မလားဆိုတော့အင်ဒိုနီးရှားမှာကစူဟာတိုရဲ့အစိုးရတက်လာပြီးတော့ဂိုခါပါတီထောင်ထားတယ်မြန်မာနိုင်ငံမှာလည်းပဲကျန်းခိုင်ဖွံ့ဖြိုးရေးကျန်းဖွံ့လာရေးတော့ခေါ်တာတော့ပြည်ထောင်စုဖွံ့ဖြိုးရေး USDP ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဟုတ်တယ်အဲ့ပါတီကိုဖွဲ့စည်းတယ်ဒါပေမဲ့ဂိုခါနဲ့ကွာတာကတော့အင်ဒိုနီးရှားဂိုခါကသူတို့တပါတီရဲ့မဟုတ်ဖဲနဲ့ဒီတခြားပါတီနှစ်ခုတိုက်ခိုက်ပါတီလို့ခေါ်ပါစို့အဲ့ပါတီနှစ်ခုကိုလည်းပဲရှင်းတောင်သူတို့အစိုးရအားပေးတာရှိတယ်မြန်မာနိုင်ငံမှာတော့လုံအောင်ပေးခဲ့ပဲနဲ့သူတို့တပါတီရဲ့အဓိကလုတ်လာခဲ့တယ်ဆိုတော့အဲ့ဟာမှာကွဲလွဲတယ်အဲ့လည်းဘာကြောင့်လဲဆိုတော့အင်ဒိုနီးရှားမှာဆူဟာတိုလက်ထက်ကသိပ်ပြီးတော့စီးပွားရေးတိုးတက်တယ်1980ပတ်ဝန်းကျင်မှာဆိုရင်အာရှကြားရောဘာလို့အဲ့လိုစီးရင်မှာတော့အင်ဒိုနီးရှားပါလောက်အောင်အပြောခံသတ်မှတ်ခံခဲ့ရတဲ့နိုင်ငံဖြစ်တယ်ဆိုတော့ဒီချိန်မှာသွားလေ့လာရဲသို့ပေမဲ့ညောင်နေပင်ညီလာခံကျင်းပနေတော့မှာပဲ1998မှာအင်ဒိုနီးရှားမှာလည်းပဲလူလူကမကျေနပ်ဖြစ်ပြီးစူပူကြောက်မှုဖြစ်တယ်ဒီအဲ့လိုစီးပွားရေးတွေဘာတွေအခြေအနေဖြစ်ပြီးတော့ဆိုတော့အဲ့နောက်ပိုင်းမှာသူတို့ကဆူဟာတိုပြုတ်သွားတော့ မြန်မာစစ်ကောင်စစ်တပ်ကလည်းပဲအဲ့ဒါကိုသင်္ကန်းကယူရင်တူတယ်ဆိုတော့ငါတို့လည်းပဲဒီအတိုင်းတီးကြဆက်လို့ရင်တော့ဒီလမ်းကိုရောက်မှာပဲဆိုတော့များလမ်းကြောင်းပြောင်းနေတာဒါကျွန်တော်စဉ်းစားမိတာပေါ့လေ
အဲ့ဆိုရင်ဒီနေရာမှာဟိုဒီစူဟာတူပြုတ်ရတဲ့အကြောင်းကိုနည်းနည်းလေးပြောပြပေးပါဦ
းစူဟာတူကစောစောကပြောသူသိအောင်မြင်ခဲ့တယ်နောက်ပြီးစစ်တပ်ဟာလုံဝနိုင်ငံကြီးထဲမှာအပြေးဝါအာဏာယူထားပဲနဲ့ရတဲ့နဲ့တွဲပြီးလှုပ်လာတဲ့စစ်ပွဲဖွံ့ဖြိုးတဲ့ဆိုပေမဲ့1998မှာအာရှစီးပွားရေး crisis စီးပွားရေးကျတဲ့ဖြစ်တယ်။အဲ့ခါမှာအင်ဒိုနီးရှားလည်းအထိနာတယ်။အာရှကျန်တဲ့နိုင်ငံလည်းအများကြီးအထိနာတာပါပဲ။အဲ့ခါမှာဆူဟာတူရဲ့စီးပွားရေးဆိုင်ရာမူဝါဒကိုလည်းပဲလူတွေကမကြိုက်ဘူးသူကြောင့်လို့လည်းအဖြစ်တင်ကြတယ်။နောက်တစ်ခုကလူဆိုရာဒီအာနာမနှစ်ပေါင်းများစွာတည်မြဲလာတော့ပူပြီးအာနာရှင်ဆန်လာတယ်။ပူပြီး authoritarian ဖြစ်လာတယ်လို့ဝေဖန်ခံလာရပါတယ်။သူရဲ့ပူပြီးကြီးစိုးမှုတွေလုပ်တယ်။နောက်1998သူတို့မတိုင်ခင်လွတ်ခဲ့တဲ့ရွေးကောက်ပွဲမှာလည်းအကုန်လုံးသုစိတ်တိုင်းကြတွေကိုထက်ကြတယ်ဆိုပြီးတော့ဝေဖန်ခံရတယ်။နောက်ပြီးတော့အဲဒီစီးပွားရေးကျဆင်းလာတယ်ပေါ့လေအတကအဖြစ်ဆိုတော့ပြည်သူတွေကတော့ဒီမိုကရေစီကလည်းပဲအင်အားကောင်းလာပြီးဒါလူ civil society ကအင်အားကောင်းလာပြီး middle class အင်အားကောင်းလာဆိုသူတို့ကလည်းမကြိုက်ကြတော့ဘူးအပြောင်းအလဲကိုလူကျင်တယ်။အဲဒီအောင်ဆူဟာတူသူတို့ဖြုတ်ကြတာဖြစ်ပါတယ်ဆိုတော့ဆူဟာတူကလည်းပဲသိပြင်းပြင်းထန်ထန်မခုခံမနဲ့ဒီမှာနောက်ဆုတ်တော့တယ်လို့ပြောမှာဖြစ်ပါတယ်အဲ့
တော့အင်ဒိုနီးရှားနဲ့မြန်မာနဲ့ဒီနိုင်ငံရေးအခြေအနေရဟိုတူရာတွေရှိတယ်လို့ပြောလို့ရပါတယ်ပေါ့နော်စစ်တပ်ချင်းရောဘယ်လိုတူရာတွေရှိပါလဲ
အာပြောစစ်တပ်ဆိုတာကတော့စစ်တပ်ရဲ့သဘောတဘာဝကလက်နက်ကိုအာကိုတဲ့ဖွဲ့စည်းပါပဲဆိုတော့အရေးကြုံရင်သူတို့တွေ့လူလူကိုသတ်တရတာနှိမ့်နေရတာလဲဝုံမလေးကြတဲ့အဖွဲ့စည်းလို့ပြောရင်မှားမယ်မဟုတ်ပါဘူးအင်ဒိုနီးရှားမှာ1965 66 yesအဲ့ဒီကကွန်မြူနစ်တွေကိုစိမ့်ပေါင်းများစွာအနည်းဆုံး၅သိန်းကနေစမ်းလိုက်ပြီးတော့သတ်ခဲ့တဲ့သတ်ဖြတ်ခဲ့ပါတယ်ကွန်မြူနစ်တွေကဒရပ်ဥဆောင်ပြီးတော့သူတို့လွှမ်းမိုးဖို့ကြိုးပမ်းလာတဲ့အတွက်ကြောင့်ဆိုတော့ဒီဟာဟာသိပင်းထန်ရစတဲ့သမိုင်းမှာအင်တန်ကြီးကျယ်တဲ့လူသက်ပွဲကြီးဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းလိုပဲသတ်တာပါပဲဆိုတော့စစ်တပ်တွေကတင်းနေသတ်ဖြတ်ကြတဲ့နေရာမှာတော့တူပါတယ်ဒါပေမဲ့အင်ဒိုနီးရှားအဲ့ဒီကိစ္စပြီးသွားရင်နောက်တက်လာတဲ့ခါမှကြတော့သူတို့ဟာအနာဝအပြေးဝမချုပ်ကင်ထားဘူးစောစောကပြောခဲ့လို့ပဲအရသာတွေနဲ့သူတို့ဟာဘျူရိုကရေစီအုပ်ချုပ်ရေးမှာမြန်မာနိုင်ငံမှာအကလုံးစစ်သားကြီးပဲစစ်သားမဟုတ်ရင်စစ်သားဟောင်းပေါ့လူတွေကဘောင်းကြီးကျွလို့ခေါ်ကြတာပေါ့အဲ့ဒီလူတွေပဲအကလုံးကြီးစိုးနေအင်ဒိုနီးရှားမှာအဲ့လိုဖြစ်ပေါ့အရက်ဖက်တွေကိုလည်းအများကြီးသူတို့ဦးစားပေးပြီးခံထားပါရယ်နောက်တချို့နှိုင်းရှင်ကြတာအင်ဒိုနီးရှားစစ်ဘုတ်ချုပ်တွေဟာ Dutch train ပေါ့ Dutch တွေသူတို့ရဲ့ကိုလိုနီဟောင်းကလက်ချင်းပေးခဲ့တဲ့စစ်သားတွေစစ်ဘုတ်ကြီးတွေလည်းပဲအဲ့ရရှိနေသေးတယ်ဗိုလ်ချုပ်နဆူရှင်းတို့ပါလို့ဆိုသိနာမည်ကြီးပဲပညာရှင်ပဲသူတွေလည်းစောက်ကလေးရှိရဲမြန်မာနိုင်ငံမှာလည်းပဲဗိုလ်ချုပ်အစံတို့ခေတုံကတော့အဲ့လိုရှိခဲ့ပါတယ်ဒါကိုလူတွေလက်ခံကြတယ်တချို့ပညာရှင်တွေကဗိုလ်ချုပ်အစံနဲ့ခေါင်းဆောင်ကြီးတွေလုပ်ကြံခံသွားတာလည်းပဲမြန်မာနိုင်ငံခေါင်းဆောင်ဖွဲ့မှာအစီအမြင်ကျွေးဝါတဲ့ပုံပုံတွေအားနေသွားတယ်လို့ပြောတယ်နောက်မြန်မာစစ်တပ်ထဲမှာရှိတဲ့British train ပညာတတ်တွေကိုလည်းပဲနောက်ဗိုလ်ချုပ်နေဝင်ကသူလူတွေနဲ့အစာထိုးတယ်သူတို့ဖယ်ရှားတယ်ဆိုတော့စစ်တပ်ချင်းကနောက်ပိုင်းမှာတဖြည်းဖြည်းတဖြည်းကွာလာပါတယ်အဲဒီအစာတုံးကတော့လွတ်လပ်ရေးအတွက်လှုပ်ခဲကြရခြင်းတူပါတယ်စဉ်းယုံပြောရင်တော့မြန်မာစစ်တပ်ကအနာဟုသူကလုံအောင်ချုပ်ခိုင်းတယ်အင်ဒိုနီးရှားကတော့သူတို့အုပ်ချုပ်ရေးပိုင်းနဲ့သူတို့တွဲမျှပြီးတော့လုပ်တယ်အဲ့ဒါတွေ့ရပါတယ
်ဒါဆိုရင်ဒီပေါ်မှာတစ်ခုလောက်မေးချင်ပါတယ် if ပေါ့အကယ်၍များဟိုတကယ်ကိုပဲထိထိရောက်ရောက်နမူနာယူပြီးတော့လုပ်ခဲ့မယ်ဆိုရင်တို့လိုပဲအသင်ကူးပြောင်းရေးမှာအောင်မြင်ခဲ့နိုင်မှာသလား
ဟုတ်ကဲ့ if ဆိုတော့တကယ်တော့ဘယ်လိုဖြစ်ခဲ့ရင်ဆိုတာသမိုင်းမှာမရှိပါဘူး there is no if in history သမိုင်းမှာအဲ့လိုပြောအဲ့လိုဖြစ်ရတဲ့ဟာအကုန်လုံးတွေးကြတာပဲဘိုးကျောင်းဆန်းသာလူပြတ်မခံခဲ့ရရင်ဘယ်လိုဖြစ်မလဲတကယ်ကလည်းသူကတွေးလိုက်ကြတယ်တကယ်တော့အဲ့လိုမဟုတ်ပါဘူးအမှန်တကယ်လူအပ်ချက်ကတော့ပြောင်းလဲလိုတဲ့ဆန္ဒခေါင်းဆောင်ပိုင်းရဲ့ပြောင်းလဲလိုတဲ့ဆန္ဒလည်းပါမယ်ထင်ပါတယ်ခေါင်းဆောင်မှုရဲ့အဓိကပေါ့လေဒီတွေကသူတို့တိုင်းပြည်ရဲ့နာဂတ်ကိုအမှန်တကယ်ကောင်းစေချင်တဲ့စေတန်နဲ့ဆစ်ရှုပြီးတော့လှုပ်ခတ်ကြမယ်ဆိုရင်သူတို့လုံလို့ရမယ်ထင်ပါတယ်ဆိုတော့သူကအကြောက်လွန်တာလည်းပါမှာပေါ့လေသူတို့ဆုံချုံခံရမယ်သူတို့ကအပြစ်ဖြစ်မယ်ဆိုတဲ့ဟာမျိုးအဲ့ဒါကြောင့်လည်းဖြစ်ကောင်းဖြစ်မယ်သူတို့ကအာဏာစုပစ်ကျင်တဲ့ဆန္ဒကလုံအောင်မရှိသေးဘူးအခုစင်ပူတော်မှနောက်ဥသာတဖြည်းဖြည်းဖြည်းဆုတ်ဆုတ်သွားတာတွေ့ရတယ်ဟိုဘက်နိုင်ငံတွေကတော့တူထလာဆိုတော့အဲ့ဒီလို mindset ပေါ့လေအနာကိုဆက်လက်ချုပ်ကန်ထားခြင်းတဲ့ဆိုတာထက်တိုင်းပြည်ကအောင်ဘယ်လိုလုပ်မလဲဆိုတာလည်းလိုပါတယ်နောက်ပြီးတော့လူရင်းဟာ နာငါလူဆက်ရဲဘာမဆိုလူရဲဘာညာပြောဒါသတိမဟုတ်ဘူးသတိဆိုတာအမှားကိုဝန်ခံပြီးတော့အမှန်ကိုဆက်ပြီးလူရဲတာသာသတိပါဆိုတော့မြန်မာစစ်တပ်မှာစစ်ဘိုတွေကဟာပြစ်အောင်တဲပြင်းတဲပြစ်တဲကွာတို့ဟာခဏနဲ့ကျုံနဲ့စစ်သားချင်းဆွေးမကြံပါဘူးပြရတို့ပြောတာတို့နိုင်ငံကောင်းဆောင်လူခဲအကြီးကဲတွေကဟာဘာမဆိုလူရဲတယ်လို့ဆိုတော့ဒါသတိမဟုတ်ပါဘူးသူတို့စိတ်ထဲမှာတော့သတိများထင်နေကြသလားတကယ်တော့မှားတာကိုပြင်ပြီးတော့အကောင်းဆုံးနှမ်းကိုတိုင်းပြည်တဲ့ရွေးရင်တော့အကောင်းဆုံးဖြစ်လိမ့်မယ်ထင်ပါတယ်။
အဲ့တော့တကယ်လို့များဆိုတဲ့အချက်တွေကိုဖယ်ပြီးတော့ဟိုလက်တွေ့မှာပေါ့နှစ်နိုင်ငံရဲ့အခြေအနေအခုလက်ရှိပစ္စုပန်မှာနှစ်နိုင်ငံအခြေအနေကိုနှိုင်းယှဉ်ပြပါအောင
်။သိကွာသွားပါပြီ။ဒါစီဒန်ရေလိုပဲပြောပါတော့အင်ဒိုနီးရှားဟာအခုကမ္ဘာမှာ the third biggest democracy in the world ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကြီးလို့လက်မှတ်ထောင်ပြီးကြွေးကြော်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံကတော့ဒီဆက်ကြံကြုံမှုအများဆုံးဖိနှိပ်ထုတ်ထွက်မှုအများဆုံးနိုင်ငံထဲမှာပါဝင်လို့ဆိုသိကွာပါတယ်။နောက်စီးပွားရေးအင်ဒိုနီးရှားစီးပွားရေးဟာပြီးခဲ့တဲ့နှစ်တွေကဘယ်လောက်လဲသူတို့ဖွံ့ဖြိုးမှု rate က 7% ခန့်လောက်ရှိတယ်။အရှိကိုတက်ဖို့ပဲရှိတယ်။ COVID ပြီးရောဆက်တက်ဖို့သာရှိတယ်လို့ပြောပါတယ်။သူတို့ရဲ့တိုးတက်မှုကလည်းပဲသိကြီးကျယ်လာပြီးဖြစ်တယ်။ဒါမြန်မာနိုင်ငံကျတော့တဖြည်းဖြည်းဖြည်းဆွတ်ယုတ်လာတယ်။ဆိုတော့2020နဲ့2020ရဲ့ဖွံ့ဖြိုးတိုးတက်မှုကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ14%ရောကျသွားပြီလို့လည်းပဲအထောက်ထားတချို့ကဖော်ပြတာတွေ့ရပါတယ်လေးလာသုံးသက်တဲ့စီးပွားပညာရှင်တွေအထောက်ထားဆိုတော့အများကြီးခေါ်သွားပါတယ်နောက်လူနေမှုအဆင့်တန်းလူတွေနေရာထိုင်ရအင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီဟာအလုံးအပြည့်အဝအနောက်တိုင်းအမြင်နဲ့ပြင်တော့အဲ့လိုရှိတယ်လို့တော့ပြောလို့မရသေးဘူးလို့ဆိုကြပါတယ်ဥပမာဖြင့်လူလတ်မှုလိုပါလေလူမှုအခွင့်အရေးတွေပါလေသို့တော်လည်းပဲမြန်မာနိုင်ငံကတော့မနှိုင်းရှင်သာအောင်အထူးတိုးတက်နေပါလေမြန်မာနိုင်ငံကတော့စီးရဲတိုင်းပါပဲအင်တန်ဆုပ်ယုပ်ကြဆင်းနေတဲ့အခြေအနေဖြစ်ပါလေဆိုတော့သူကလမ်းကြောင်းကလည်းသူကအတက်လန့်ကိုသွားနေတယ်မြန်မာပြည်ရဲ့အထုံးမှုကလည်းပဲနောက်ကိုပြန်ဆုတ်နေဆိုတော့ကွာဟတ်တဲ့ကွာဟလာဖို့ပဲမြင်နေလို့စိတ်မကောင်းသွားနေပြောမှဖြစ်ပါလေ
အခုဒီအာဆီယံအလှည့်ကျဥက္ကဋ္ဌအနေနဲ့ပေါ့နော်အင်ဒိုနီးရှားကသူ့ရဲ့အာဆီယံအလဲကျဥက္ကဋ္ဌသက်တမ်းအတွင်းမှာမြန်မာအတွက်ပြည်လည်အောင်လို့လုပ်ပေးနေအောင်လည်းတွေ့ရပါတယ်ဒီပေါ်မှာဘလို့သုံးသက်ပေးပါမလဲ
ဒါလည်းပဲတိတ်တော့မဖြစ်နိုင်ဘူးတကယ်တော့အင်ဒိုနီးရှားခေါင်းဆောင်ဘူးလက်ရှိသမ္မတဝီဒိုရိုကိုနှိုက်ကတိတ်မအောင်မြင်ဘူး humanitarian ကိစ္စလွဲလို့လို့ပြောပါတယ်ဒီထက်မှမှအာဆီယံတဲ့ကထိုင်းလိုနိုင်ငံတွေကသူကသူဘေးဖောက်ပြီးတော့ထင်အားလုပ်နေဆိုတော့အာဆီယံခေါင်းဆောင်မှန်ရတဲ့ဒီကိစ္စတော့စိတ်ပြတ်တယ်လို့ပြောတာကြားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်အင်ဒိုနီးရှားဟာလည်းပဲသိပြီးတော့တတ်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်တကယ်တမ်းလိုရမယ်ဆိုရင်တော့ဒါအနောက်နိုင်ငံတွေကလည်းပဲလေပဲရှိတယ်ဖီအားပေးတာပဲရှိတယ်ရှုပ်ချတာပဲရှိတယ်ဘာမှမလုပ်နိုင်ဘူးဆိုတော့မြန်မာနိုင်ငံဟာနိုင်ငံတကာကိုအင်ဒိုနီးရှားသာမကဘယ်နိုင်ငံမှအခုလို့မရတဲ့အခြေအနေမျိုးလို့ပြောမှာပါ2015နောက်ပိုင်းကလေးအားစပြီးတော့ပေါ့လေဒါလူရက်တန်းစားဖွံ့ဖြိုးမှုစီလာတယ်တိုင်းပြည်ပြည်နှင်းမှုတွေစီးခဲ့တယ် NLD အစွဲလက်ထက်မှာအထူးသဖြင့်ပေါ့အဲ့လိုစီလာတော့ဒီလူရက်တန်းစားအရေးတွေပုံများလာတယ်ပညာရလူငယ်တွေဟာသိပြီးတော့လူငယ်တွေဟာအင်မတန်အတက်ဆရာကောင်းလာတယ်ဆိုတော့သမိုင်းဟာသူတို့ဘက်မှာပါ history is on their side ဆိုတော့သူတို့ကဖန်တီးလာမှာဖြစ်ပါတယ်တချိန်ကြီးမှာတော့ပြောင်းလဲမှာပဲဒါအချိန်နဲ့ဒီတိုင်းတော့မနေပါဘူးသူတို့လည်းတတ်နိုင်ဆုံးကြိုးစားနေရတာတွေ့ရပါတယ်များစွာ
အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့အကြီးတန်း editor ဦးကျော်စန္ဒာကိုမမျှသိအောင်က editor နဲ့ဆွေးနွေးခန်းအစီအစဉ်မှာမေးမြန်းတင်ဆက်ပေးခဲ့တာပါ။မကြခင်မှာတော့လူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဘလို့ကျမ်းမာရေးဗဟုသုတတွေကိုသိရမလဲဆိုတာကြည့်ကြရအောင်ပါ။ဒီတစ်ပတ်မှာတော့ကလေးငယ်တွေအတွက်အစာအာဟာရဘာကြောင့်အရေးကြီးသလဲဆိုတာကိုလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်စောကပြောပြပေးထားပါတယ်ရှင်။
ဒီကလေးတွေကိုနီလန်းမမှန်တဲ့အဟာရပြည့်ဝအောင်ကျွေးမွေးပြုစုတာဟာအလုံးမဲ့အရေးကြီးတာပါမွေးကားသားအရွယ်ကနေစပြီးရင်းနှီးကလေးတွေကိုအဟာရပြည့်ဝအောင်ကျွေးမွေးပြုစုဖို့အခွင့်အရေးသုံးချက်ရှိပြီးဒီသုံးချက်အတွင်းမှာနီလန်းမမှန်တဲ့အဟာရပြည့်ဝအောင်ကျွေးမွေးပြုစုနိုင်ရမယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့အဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာဒဝင်းမြင့်ကအခုလိုပြောပါတယ်
အဲ့တော့ကလေးငယ်တွေအနေနဲ့ပါပေါ့နော်အမောင်မမတို့တွေကကျတော့အရေးကြီးတာကတော့1000 day ပေါ့နော်အဲ့တော့အခုခေတ်မှာဆိုလို့ရှိရင်1000 day ကအရင်ရေးကြီးတယ်အဲ့1000 day ကဘယ်ချိန်အစလဲဆိုမတို့ကဘိုက်ထဲကနေပြီးတော့မှာပေါ့နော်ရှေ့ရနေပြီးတော့မှာ2 minutes အထိပေါ့ဒါပထမ window လို့ခေါ်တယ်ပေါ့ first window လို့ခေါ်ဒါမတို့ကကလေးငယ်တွေအားလုံးပထမဆုံးအချိန်ဂယုစိုက်တာပေါ့နော်အဟာရအပြည့်အဝသာစားခဲ့မယ်ဆိုလို့ရှိရင်ဒီကလေးငယ်တွေကအသက်ကြီးလာတဲ့အခါမှာဆိုရှင်တခြားယောဂတွေအများကြီးမဖြစ်တော့ဘူးလို့ယူဆတာပေါ့နော်အဲ့တော့ဒီပထမ window ဖြစ်တယ်နှစ်နှစ်အတွင်းပေါ့နော်1000 day မှာကလေးတွေအဟာရမပြည့်ခဲ့ဘူးဆိုရင်ဒုတိယပိုင်းအနေနဲ့3 minutes ကနေပြီးတော့မှာ5 minutes ပေါ့နော်အဲ့ဒီမှာမမတို့ကဒုတိယအချိန်အဟာရပြည့်အောင်ကျွေးရပါမယ်အဲ့တော့မှာမမိရဲ့ကလေးတွေဆိုလို့ရှိရင်ဥပမာဆိုရှင်အပြိုပေါ်ဝင်စားအချိန်ပေါ့နော်အဲ့တော့6 minutes ကနေပြီးတော့မှာ12 minutes အတွင်းပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တတိယအချိန်အနေနဲ့အဟာရတွေပြည့်အောင်ကျွေးရမယ်လို့ဆိုထားတယ်ပေါ့နော်အဲ့တော့ဒီမှာလည်းကလေးတွေဆိုများသွားဖြစ်ဆိုအခုဆို5 minutes ရှိသွားပြီပေါ့နော်အဲ့တော့မမတို့တွေကဒီမှာဆိုရင်ဒုတိယအချိန်ကြီးမမတို့ကလေးတွေကိုအဟာရကိုပြည့်ဝအောင်ပေါ့နော်အဲ့လိုဂယုစိုက်ပြီးတော့မှကျွေးမွေးတယ်ကျွေးမွေးတယ်ဆိုတာလေမိဘတွေကျွေးမွေးတာမမနေပြီးတော့မှ guideline ပေးတယ်လို့ပြောလို့ရတာပေါ့နော
်ရင်းနှီးကလေးတွေကိုအဟာရပြည့်ဝအောင်ကျွေးမွေးပြုစုခြင်းရဲ့ရည်ချက်တွေရဲ့မှာအုံနောက်ဖွံ့ဖြိုးစေဖို့ဆိုတဲ့ရည်ချက်ကလည်းတစ်ခုပါဝင်ဖြစ်ပါတယ်အဟာရပြည့်ဝအောင်ကျွေးမွေးပြုစုခြင်းကြောင့်ရရှိနိုင်တဲ့အကျိုးကျေးဇူးတွေအကြောင်းကိုဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပါတယ
်နောက်တစ်ခုကကြတော့ကလေးတွေမှာဆိုရင်မမတို့ကဒီ brain development ပေါ့နော်ကလေးတွေအုံနောက်ဖွံ့ဖြိုးဖို့ရန်အတွက်မမတို့ကဦးတည်နေတာဖြစ်တယ်ပေါ့အဲ့တော့သူတို့တွေကဒီအုံနောက်ဖွံ့ဖြိုးဖို့အတွက်ကိုဘာတွေစားတောက်တင်တယ်လဲဆိုတဲ့ဟာတွေမမတို့ကအဓိကထားတာပေါ့နော်အဲ့လိုထားပြီးတော့မှဘယ်ဥစားတွေစားတောက်တင်တယ်လဲဘာတွေကျွေးတင်တယ်လဲဆိုတော့မမတို့ကအဓိကဆွေးနွေးပေးတယ်ပေါ့နော်အဲ့လိုဆွေးနွေးတဲ့အခါမှာတို့ရဲ့ကလေးတွေကဘာတွေ့လဲဆိုရှင်ငငယ်လေးတွေအသားသိပ်မစားဘူးဒါမမတို့လူမျိုးတွေရဲ့ပေါ့နော်အဲ့တော့အမှောင်ဆိုရှင်အသားမစားတဲ့ကလေးဆိုရှင်မမတို့ကပဲနဲ့အစားထိုးရမယ်ပေါ့ဒါမျိုးလေးတွေမမတို့ကနားလည်အောင်ပြောပြရတယ်မဟုတ်ဘူးဆိုလို့ရှင်ရင်ကလေးငယ်တွေကအခုဆိုရှင်ဆယ်နှောင်းတဲ့ကလေးတွေကိုကြည့်လိုက်နော်သေးတယ်နော်အရက်လည်းပူတယ်ပေါ့နော်အဲ့တော့အရက်ပူတဲ့အတွက်ကြောင့်မမရဒီလိုမျိုးတွေတော့မလို့ချင်ဘူးပေါ့ပြောရမယ်ဆိုကျမတန်ဆွမ်းရမယ်နံပါတ်1เนาะနောက်ပြီးတော့ခါကြလို့ရှိရင်အရက်ပူတဲ့ကလေးမျိုးမမရမလို့ချင်ဘူးနောက်နံပါတ်3ကကြတော့အုံနောက်ဖွင့်ဖြိုးတဲ့ကလေးပဲလို့ချင်တယ်ပေါ့နော်အဲ့ဒါဒီ3ချက်ကိုမမရဥတည်ပြီးတော့မှဒီအငယ်ပိုင်းလေးတွေကနေစပြီးတော့မမရကလေးတွေကိုအဟာရတကယ့်ကိုပြပြဝဝကျွေးနိုင်ဖို့အတွက်မမရကနေပြီးတော့မှဆွေးနွေးပေးနေတာဖြစ်ပါတယ်နော်
ရှိတဲ့ကိုလေးချိန်မပြည့်မီပဲပိန်လီနေတဲ့ရှင်သိန်းကလေးတွေကိုအာဟာရချုပ်တဲ့သူတွေလို့သတ်မှတ်တယ်လို့ရှိတဲ့ကိုလေးချိန်နဲ့ကြော်လွန်ပြီးအဝလွန်နေတဲ့ရှင်သိန်းကလေးတွေကိုလည်းအာဟာရချုပ်တဲ့သူတွေလို့သတ်မှတ်ကြတာပါအဝလွန်တာဟာရှင်သိန်းကလေးတွေမှာအတိတ်များလာနေတဲ့အာဟာရချုပ်တဲ့မှုတစ်ခုဖြစ်တာကြောင့်ဒီစိုက်ကဝယ်ထားကြဖို့အရေးကြီးတယ်လို့ဒေါက်တာဒဝင်းမြင့်ကအခုလိုတိုက်တွန်းကြံပေးပါဗျာ
အဲ့တော့ဝတဲ့သူမှလည်းမရမာနျူထရီရှင်းလို့ခေါ်တာပဲမာနျူထရီရှင်းဆိုတဲ့အဓိပ္ပာယ်ကပိန်တဲ့သူကြီးပဲပြောတာမဟုတ်ဘူးဝတဲ့သူတွေကိုလည်းပြောတယ်ပေါ့နော်အဲ့တော့ဝတဲ့သူတွေမှလည်းမာနျူထရီရှင်းမှာဝတာလည်းရှိနိုင်တယ်လို့သေးသွားတာလည်းရှိနိုင်တယ်အဲ့တော့ဒီကလေးတွေကအချိုရည်တွေပေါ့ခဏနေရပြောတယ်လို့အချိုရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကထမင်းတွေအများကြီးကျွေးထားတာပေါ့နော်အဲ့တော့ထမင်းတွေလည်းအများကြီးစားမယ်အချိုရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16 minutes တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight တွေဖြစ်တယ်အဲ့လိုကလေးတွေလည်းမမတို့ကဂယုစိုက်ရမယ်အခုဆိုလို့ရှင်14 minutes လောက်နဲ့စီးကျွဖြစ်တဲ့ကလေးတွေအများကြီးပဲဒါတိုက်ဝမ်းမဟုတ်ဘူးပေါ့နော်မွေးရပါရယ်စားအင်ဆူလင်နဲတာမဟုတ်ပဲနဲ့မမတို့ရဲ့စားတောက်နေထိုင်မှုကြောင့်မလို့ကလေးတွေဝလာတာတွေအများကြီးရှိတယ်အဲ့တော့အဲ့ဒီကလေးတွေဆိုရှင်စနစ်တကျဖြစ်ဖို့ဆိုရင်မိဘတွေမှလည်းတာဝန်ရှိတယ်မမတို့လိုဆရာဝန်တွေမှလည်းတာဝန်ရှိတယ်ကလေးတွေမှလည်းတာဝန်ရှိတယ်လို့ကလေးကိုထိန်းတဲ့ဆရာဟိုပါဘောနော်ကျောင်းအမမူဂျိုဆရာမတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေအားလုံးမှတာဝန်ရှိပါတယ်အဲ့တော့မမတို့အားလုံးဝမ်းပြီးတော့မှသာလင်လောက်ရမယ်လို့လည်းပြောချင်ပါတယ်နော်
ရင်းနှီးကလေးတွေကိုနီးလန်းမှန်မှန်နဲ့အာဟာရပြည့်ဝအောင်ကျူးမေးပြုစုတာဟာအကျိုးကျေးဇူးများစေတာကြောင့်အခွင့်အရေးရတဲ့အချိန်မှာကျူးဆိုင်ကျူးမေးပြုစုဖို့အရေးကြီးတဲ့အကြောင်းတင်ပြပေးရတာဖြစ်ပါတယ်ကျေးဇူးတင်ပါတယ
် ူတူနဲ့ဂျမိုင်းအစီအစဉ်ကိုဒေါက်တာတန်စောကတင်ဆက်ပေးခဲ့တာပါ VOA America အတန်းလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့ကိုရနိုင်ရဲ့အားကစားအစီအစဉ်အလှည့်ရောက်ပါပြီအခုတစ်ပတ်မှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတည်ထောင်သူ Farida Salam အကြောင်းကိုကိုရနိုင်ကပြောပြပေးထားပါတယ်ရှင်
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolong Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolong Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော
့ فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Bolong Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းနဲ့ပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုကာကြံ့ခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب رياضه
جماعه السنه دي ايوه ما بولون صابي كزاه كده بقى بتما رون ก็ وادنا ايا اเปอกزاه ده بقى ده بي مه နောက်ပိုင်းမှာတော့ جماعه بولون كزاه يارا ကိုတခြား hari ထွက်ပူကြိုက်တယ်ဆိုတာသိလာပြီးအဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ရမဒန်ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာ
ပါ။ကမ္ဘာတော်အမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးစိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1996ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ။
အကောတကဒမ်နစဲဖ်မော့စရဘတ်အဘလ်ဆောဘတ်ကတီးရ်မင်းဟာတဘန်နနက်စလစမ်ရှာ
အီဂျစ်နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတဲမှာတစ်ခုကတော့အီဂျစ်နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာ ဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်ပွဲတွေဆိုတဲ့နေရာမှာလဲအီဂျစ်နိုင်ငံတည်းမှာဒါမကပြပပွဲစဉ်တွေကစားဖို့လဲခက်ခဲတာပါ
အဘဘဘလုံးအကယ်ဒမီမှာတော့အသက်၅နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတည်တံ့လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါရယ်။ Empower Ballon Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولون اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာရီကိုစဉ်းစားထားပြီးပါပြီ
Farid Salam ကတော့သူ့ရဲ့ Empower Ballon Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေဒုသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ဗုဒ္ဓဘူးညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲဒေါက်တာရှင်နေတွင်နဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vanews.com ကိုပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုတော့ဗုဒ္ဓဘူးညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
1933နှစ်ချမှတ်ခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှုနှမှုနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာအယူခံရှောက်လဲချက်ကိုဒီကနေ့နေပြီးတော့တရားရုံးမှာကြားနာစစ်ဆေးပါတယ်။ရွေးကောက်ပွဲမဲမတမာမှုနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတွေနဲ့1933နှစ်စီပြည်တံချမှတ်ခံထားရတဲ့အမှုနှမှုအတွက်ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကအယူခံဝင်နာကိုဒီကနေ့ကြားနာတာဖြစ်ပါတယ်။ကြာနာမှုအပေါ်အဆုံးဖြတ်ကတော့လာမယ့်စက်တင်ဘာလမှာဆုံးဖြတ်သွားမှာဖြစ်တယ်လို့သိရပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဗြိတိန်နိုင်ငံကတာဝန်ယူထားတဲ့အချိန်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းကြုံနေရတဲ့ပြည်ပခါတွေအတွင်းအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျွလွန်တဲ့ကိစ္စတွေကိုဖြေရှင်းရေးအတွက်အလေးပေးဆွေးနွေးသွားမယ်ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံတန်မကြီးကပြောဆိုပါတယ်။နိုင်ငံတကာမှာဉာဏ်ရည်တုနည်းပညာအသုံးပြုမှုကိစ္စတွေကိုအဖွဲ့ဝင်နိုင်ငံတွေကြားအလေးထားဆွေးနွေးဖို့ရှိတဲ့အကြောင်းနဲ့ဒုတိယဦးစားပေးကိစ္စလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျွလွန်နေတဲ့ကိစ္စဖြေရှင်းရေးအတွက်ဆွေးနွေးပွဲတွေကိုကျင်းပဖို့တန်မကြီးဘာဘရာဝုဒ်ကပြောဆိုသွားတာပါ။မြန်မာစစ်တပ်ဟာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့အတွက်မြေမြုံမိုင်းတွေကိုတိုးမြင့်အသုံးပြုနေတဲ့အကြောင်းမြန်မာအရေးအကဲခတ်တွေကသတိပေးပြောဆိုတာကိုဂျပန်နိုင်ငံထုတ် Nikkei Asia သတင်းဌာနမှဖော်ပြထားပါဗျ။ဇွန်လအစောပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့သခိုင်းတိုင်းဒေသကြီးတွင်တရုတ်ရင်းနှီးမြှုပ်နှံထားတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းတစ်ဝိုက်မှာမြန်မာစစ်တပ်ကမြေမြုံမိုင်းတွေကိုအသုံးပြုနေကြောင်းအဲ့ဒီသတင်းမှာဖော်ပြထားတာပါမြန်မာစစ်တပ်ဟာတရုတ်ရဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုအကာအကွယ်ပေးရေးဗျူဟာတစ်ခုအနေနဲ့မြေမြုံမိုင်းတွေကိုအသုံးပြုနေတဲ့အကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် USIB အမေရိကန်ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကပြောဆိုထားပါတယ်
တင်ရင်ချင်းချုပ်ကိုမခင်လေးပြောပြသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဟဲလန်ကော်ဒီယန်တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00မှာလည်းတလဲပြန်နားဆင်နိုင်ပါတယ်ရှင် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်ပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမလေးပါပါThank you.
This program has come to you from the Voice of America, Washington.